2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းတယ်လို့ကြေညာထားတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကတိုင်းရင်းသားတရက်လုံးပါဝင်နိုင်မဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်ရေးရည်ရွယ်ချက်တွေပါတဲ့ Federal Democracy ပြည်ညင်းစာတမ်းကိုမတ်လ31ရက်နေ့မှာပဲထုတ်ပြန်ခဲ့ပါတယ်ဒီပေါ်မှာနိုင်ငံရေးပါတီတွေကြားသဘောထားအမြင်တွေကွဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ AB လပထမအပတ်တွင်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့အစီအမံတွေပါတဲ့ပြည်ညင်းတွေကအတိုင်းအဆင့်ဆင့်လှုပ်ဆောင်သွားမယ်လို့ CRPH ကမတ်လ31ရက်နေ့မှာကြေညာချက်ထုတ်ခဲ့ပါတယ်။အဲ့ဒီအထက်မှာ Federal Democracy ပြည်ညင်ကိုရေးဆွဲတည်ပြုတာတိုင်းပြည်ပြည်ပြည်ညီလာခံခေါ်ယူပြီး Federal Democracy ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတာစတာတွေကိုအကောင်အထည်ဖော်မဲ့နိုင်ငံရေးလမ်းပြမြေပုံ၈ချက်ပါဝင်ပါတယ်။1948နောက်ပိုင်းကစပြီးတိုင်းရင်းသားတွေနဲ့လက်မှတ်ရေးထိုးခဲ့တဲ့ဂရီကဝတ်တွေကိုအစိုးရအဆက်ဆက်မှာအကောင်အထည်ဖော်ဖို့ပြက်ကွက်ခဲ့တာတိုင်းရင်းသားကုစားပြုမှုအားနည်းခဲ့တာတွေကိုနိုင်ငံရေးပါတီတချို့ကထောက်ပြနေကြတာပါဂရီပေးထားတဲ့အတိုင်းလက်တွေ့အကောင်အထည်ပေါ်အောင်လုပ်နိုင်ရင်ဘယ်အဖွဲ့အစည်းမဆိုယုံကြည်မှုတွေရလာနိုင်တယ်လို့ကချင်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဦးအောင်ခန်းက VOA ကိုပြောပါတယ်
။ကျွန်တော်ဖြတ်သန်းခဲ့ပြီးပါပြီ1988တုန်းကဒီကနေပေါ်ပေါလာတဲ့ဟာကြီး CRPG ပေါ့အဲဒါပြီးမှညွန်ပေါ်အစိုးရ NCGUP တွေနဲ့ပေါ်ပေါပြီးဒါကြီးကလည်းလက်တွေ့ဖက်မှာဘာမှလုပ်နိုင်တဲ့အခြေအနေမျိုးမှာလက်တွေ့မလုပ်ပေနဲ့ကတိကြီးကိုလည်းတက်ခဲ့တဲ့ဟာမျိုးတွေလည်းတွေ့မြင်နေရတယ်။အခုလည်း CRPH နဲ့ဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးကြီးကိုဖြစ်လာမယ်လို့ဒါပေမဲ့လက်တွေ့မှာလုပ်ဖို့တော့လိုတာပေါ့
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဆုံးပြုလုပ်ခဲ့တဲ့1990ပါတီစုံရွေးကောက်ပွဲပြီးမှလည်းအများစုအနိုင်ရခဲ့တဲ့ NLD ပါတီကိုအာဏာလွှဲဖို့စစ်တပ်ကငင်းဆန်ခဲ့ပြီးဖွဲ့စည်းပုံအသစ်ရေးဖို့အမျိုးသားညီလာခံခေါ်ယူတဲ့လမ်းကြောင်းစီဦးတည်ခဲ့တာပါအဲဒီနောက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့လူမျိုးစုပါတီတချို့ဟာပြည်သူ့လွတ်တော်ကုစားပြုကော်မတီ CRPP ကို1998မှာဖွဲ့စည်းပြီးအစိုးရတရားဖွဲ့နိုင်မှုကြိုးစားခဲ့ပါတယ်။အဲဒီလို CRPP ဖွဲ့ပြီးတဲ့နောက်ရွေးကောက်ခံလွတ်တော်ကုစားလေအများစုဖမ်းဆီးထောင်ချခံခဲ့ကြရပါတယ်။အခု NLD ပါတီကအနိုင်ရကုစားလေတွေနဲ့ဖွဲ့စည်းထားတဲ့ CRPH အနေနဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့နိုင်မှုစုပေါင်းကောင်းဆောင်မှုနဲ့အကောင့်တွေပေါ်သွားမယ်လို့ပြောလာတဲ့အပေါ်အရင်အခြေအနေနဲ့နှိုင်းယှဉ်ပြီးလူမျိုးစုတွေကြားအမြင်မတူပါဘူး။လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့2020ရွေးကောက်ပွဲပြီးပေါ်လာတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH လူထုတော်လှန်ရေးကြောင့်ပေါ်ပေါက်လာတာဖြစ်ပြီးအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဘယ်လိုမူတွေနဲ့သွားမလဲဆိုတာလူမျိုးစုတွေကြားမေးခွန်းထုတ်နေကြပေမဲ့အခြေခံမူအရတော့ဒီနေ့နိုင်ငံရေးအခြေအနေနဲ့ကိုက်ညီကြောင်း VOE ကိုပြောပါဗျ။အ
ားလုံးရဲ့ထောက်ခံမှုတွေကြားအောင်ဘယ်လိုဆောင်ရွက်သွားကြမလဲပေါ့နော်။ဒီလိုကိစ္စမျိုးတွေမှာတော့တယောက်နဲ့တယောက်ဟိုတစ်ခွက်နဲ့တစ်ခွက်အများစုတစ်ခုနဲ့တစ်ခုကြားမှာအမြင်တူညီမှုမတူညီမှုတွေရှိကောင်းရှိနိုင်ပါတယ်သို့တော်လည်းပဲအခြေခံအားဖြင့်ပြောမယ်ဆိုရင်ကျွန်တော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကိုက်ညီမှုရှိတယ်လို့ကျွန်တော်ပြောချင်ပါတယ် CRPH က2008ခေါ်ယူချုပ်ပုံအခြေခံဥပဒေပေါ်မှာဖြတ်သိမ်းအောင်ကြီးညာတဲ့ကိစ္စဒီ Federal Democracy နိုင်ငံတော်ကိုဆက်ပြီးတော့တည်ဆောက်သွားမယ်ဆိုတဲ့ကိစ္စအားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတဲ့ဆိုတဲ့ကိစ္စရင်းနဲ့ပတ်သက်လို့ကြိုဆိုတယ်လို့ကျွန်တော်ပြောချင်ပါတယ်
2008ဖွဲ့စည်းပုံကိုဖြတ်သိမ်းကြောင်း CRPH ကကြေညာလိုက်တာဟာ Federal တည်ဆောက်ရေးမှာအလားအလာပိုကောင်းနိုင်ပြီးနောက်ပိုင်းမှာလည်းကွဲပြားတဲ့သဘောထားတွေစုစည်းနိုင်အောင်မြန်မြန်ကြိုးစားသင့်တယ်လို့ကရပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP အထွေထွေအတွင်းရေးမှူးခူးသဲရယ်ကပြောပါတယ်
အချိန်ယူရမယ်လို့တော့ကျွန်တော်သုံးသပ်မိတယ်သူ့အမေလည်းဒီချိန်မှာလည်းအရန်ကြာနေလို့လည်းမဖြစ်ဘူးပေါ့နော်ဒါဒီချိန်မှာနောက်ဆက်ရှိရှိပေါ့90ကဖြစ်တဲ့ကိစ္စနဲ့တော့နည်းနည်းထူထားတယ်တခုကတော့ဒါဆက်သွယ်ရေးကပူပြီးမှပူကောင်းလာတဲ့ခါကျတော့ပူပြီးမှဆက်ဆက်မိမလားပေါ့နော်တိုင်းကကောင်းဆောင်ရင်နောက်ပြီးတော့တကယ်နိုင်ငံရေးအစုဖွဲ့ပြီးတော့ဒီလိုမှကောင်းဆောင်လို့ဒီအားလုံးနဲ့စုဖွဲ့ပြီးတော့မှဒါဆွနွေးနိုင်တော့အကောင်းဆုံးပေါ့လေဒါလူလူစုတဲ့ခဏပြီးတော့ဥပါလုပ်တယ်ဆိုတော့ဒါဟိုအောင်မြင်နိုင်တဲ့အနေထားမျိုးတော့ရှိမှာမဟုတ်ဘူးပေါ့နော်အားလုံးကလက်ခံနိုင်တဲ့အနေထားမျိုးရှိတော့ဟိုဘိုင်းကျူရာကလူတွေလို့ကျွန်တော်ကတော့အဲ့လိုပဲဖတ်တာ
ဖက်ဒရယ်ဒီမိုကရေစီပြည်ညင်စာရန်ကိုယူကောက်ခံအမတ်တွေနိုင်ငံရေးပါတီတွေ CDM ဦးဆောင်သူတွေတပိတ်ကော်မတီတွေအရက်ဖက်အဖွဲ့အစည်းတွေလူမျိုးစုလက်နက်ကိုင်တွေနဲ့စုပေါင်းဆွေးနွေးပြီးဆုံးဖြတ်ထားတာလို့ဒီစာရန်မှာရေးသားထားပါတယ်ခင်ဗျာ